မြန်မာစစ်တပ်အာဏာသိမ်းမှုတစ်နှစ်ပြည့်ဆန့်ကျင်ဆန္ဒပြပွဲကိုဩစတြေးလျနိုင်ငံရောက်မြန်မာအတိုင်းဝိုင်းနဲ့ထောက်ခံသူတွေစနေနေ့ကဗီယင်နာမြို့တော်မှာပြုလုပ်ခဲ့ကြပါတယ်။မြို့တော်ဗီယင်နာရဲ့စတီဖင်ပလတ်စ်ယင်ပြင်မှာလုပ်တဲ့ဆီယနာသိမ်းတစ်နှစ်ပြည့်ဆန့်ကျင်ဆန္ဒပြပွဲမှာအာဏာသိမ်းစုစုဟာအကြမ်းဖက်သမားတွေလို့ဆန္ဒပြသူတွေကသုံးနှုန်ရှုတ်ချခဲ့ကြသလိုပဲဆီယနာသိမ်းမှုကာလအတွင်းတည်ဆုံးခဲ့ရသူတွေအတွက်လည်းအောက်မေ့ဂုဏ်ပြုခဲ့ကြပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့ဆီယနာသိမ်းမှုအပေါ်စန့်ကျင်မှုအရှိန်ရော့မသွားစေရေးတိုက်တွန်းသွားပါတယ
်။အားလုံးညီညီညွတ်နဲ့အားလုံးမြန်မာပြည်အကျိုးအတွက်လှုပ်ဆောင်ကြမယ်ဆိုတဲ့စိတ်ဓာတ်မျိုးထားမယ်ဆိုရင်တော့အမှန်တရားတိုင်းနဲ့အောင်မြင်မှာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံဗီယင်နာမြို့တော်မှာကျင်းပခဲ့တဲ့ဆီယနာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲမှာတော့ဩစတြေးလျနိုင်ငံရေးသမားနဲ့ပညာရှင်တွေမြန်မာရေးတက်ကြွလှူရှားသူတချို့လည်းတက်ရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာရွေးကောက်ခံအစိုးရကိုဖျောက်ချပေးမြန်မာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ပြည့်တော်မှာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းAAPP ပြုစုထားတဲ့စည်ရင်အရဆီယနာသိမ်းမှုအတွင်းတည်ဆုံရသူဟာ1499ဦးရှိပြီးဖမ်းဆီးခံရသူစုစုပေါင်းဟာ8898ဦးရှိကြောင်းဇန်နဝါရီလ28ရက်နေ့စည်ရင်မှာဖော်ပြထားပါတယ်ရှင်။